Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2016ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီညနေကင်းသတင်းတွေကိုရှားပေါင်းနဲ့အတူကြီးညာပေးသွားမှာပါ။ကိုလံဘီယာသမ္မတဝမ်မန်နူအယ်ဆန်တိုစ်ကိုငြိမ်းချမ်းရေးနိုဘယ်ဆုရှင်အဖြစ်ရွေးချယ်လိုက်တာ။ဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံမှာလူ300ထက်မနည်းသေဆုံးခဲ့တာ။နောက်တစ်ခါဖိလစ်ပိုင်နိုင်ငံသမ္မတရော်ဒီဂိုဒူတာတေးရဲ့အစိုးရတပ်တန်းပထမရက်တရားစီမံကိန်းမှာမူရစီဝါတိုက်ဖျက်ရေးကိုလှုပ်ဆောင်တာမှာတန်တရာရှိခံရတဲ့လူ300ကျော်တပ်ဖြတ်ခံခဲ့ရပြီးတော့လူ9000နီးပါးကလည်းရဲဌာနတွေမှာလာရောက်ဖမ်းခံခဲ့တာဒီလိုထိတ်တန့်ရသတင်းတွေကိုတင်ပြပေးတော့ရှိပါတယ်မခွန်ညွေ
ကောင်းပါပြီရှင်အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေတန်းမှာတော့ဒီကနေ့လူပေါင်း2000နီးပါးကိုနေရာရွှေ့ပြောင်းဖို့အမိန့်ထုတ်ထားခဲ့ရတဲ့အမေရိကန်အရှေ့တောင်ပိုင်းကဟာရီကိန်းမက်ထရူးရဲ့တိုက်ခတ်မှုအခြေအနေနဲ့အတူမြန်မာနိုင်ငံမှာတော့ကချင်ပြည်နယ်တွင်ဖြစ်နေတဲ့အစိုးရစစ်တပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တွေရဲ့လက်ရှိတိုက်ပွဲအခြေအနေမှာ
ဒီမနက်ရှင်းနိုင်ကျော်ရရနဲ့လင်ဂျာနဲ့လာပစ်တဲ့တင်တော့ရပါတယ်။ Jet Fighter 40နဲ့လာပစ်တယ်တဲ့။လင်ဂျာကတော့ခဏ
ပြန် KIO ပြန်ကြားရေးတာဝန်ခံက BOE ကိုပြောပြချက်နဲ့တူနာဆင်နိုင်ပါတယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းတကြော့ပြန်ဖြစ်နေတဲ့ကူးစက်ရောဂါအခြေအနေထိုင်းနိုင်ငံမဲဆောက်မြို့မှာတော့မြန်မာနိုင်ငံသား3ဦးဖမ်းဆီးခံရတဲ့အကြောင်းကိုလည်းထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်။
ကိုလံဘီယာသမ္မတဝမ်မန်နူအယ်ဆန်တိုစ်ကိုငြိမ်းချမ်းရေးနိုဘယ်ဆုရှင်အဖြစ်နိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ကြေညာလိုက်ပါတယ်။ကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကိုင်တော်လှန်ရေးအဖွဲ့ FARC တို့အကြား52နှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ငြိမ်းချမ်းရေးသဘောတူညီချက်ကိုမကြသေးခင်ကမှလက်မှတ်ရေးထိုးခဲ့တာပါ။ဒါပေမဲ့လည်းဒီငြိမ်းချမ်းရေးသဘောတူညီချက်နဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲကျင်းပရာမှာကန့်ကွက်သူ 50.2 ရာခိုင်နှုန်းထောက်ခံသူ 49.8 ရာခိုင်နှုန်းနဲ့မမျှော်လင့်ဘဲကပ်ပြီးတော့ပယ်ချခံရပြီးတဲ့နောက်မကြခင်မှာပဲအခုလိုစုချင်းမြင့်တဲ့အတွက်အများကအားအသင့်ကြပါရယ်ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုတဲ့အထက်မှာ FARC အဖွဲ့အပေါ်အစိုးရအနေနဲ့အလျော်ပေးလိုက်လျောလွန်အားကြီးတယ်လို့မျက်စန္ဒရှင်အများပြားကယုံကြည်ထားကြတာပါဒီသဘောတူညီချက်နဲ့ပတ်သက်လို့ကန့်ကွက်မှုတွေရှိပေမဲ့လည်းငြိမ်းချမ်းရေးကိုဆက်လက်အကောင်အထည်ဖော်သွားမယ်လို့သမ္မတဆန်တိုစ်ကပြောပါရယ်အခုလိုငြိမ်းချမ်းရေးနိုဘယ်ဆုချီးမြှင့်တာဟာကိုလံဘီယာပြည်သူတွေကိုဂုဏ်ပြုတာဆိုတဲ့အနေနဲ့ကြည့်မြင်နိုင်ကြောင်းလဲဆုရွေးချယ်ရေးကော်မတီဥက္ကဋ္ဌ KC Kuman 5ကဆုကျင်ညာစာမှာထည့်သွင်းပြောဆိုခဲ့ပါရယ်ဒါပြင်ငြိမ်းချမ်းရေးနိုဘယ်ဆုချီးမြှင့်တာကြောင့်ကိုလံဘီယာသမ္မတနဲ့ကိုလံဘီယာလက်နက်ကိုင်တော်လှန်ရေးအဖွဲ့ FARC တို့ကြားငြိမ်းချမ်းရေးကိုဆက်လက်ထိန်းသိမ်းအသိအမှတ်ပြုသွားဖို့အရေးကြီးတဲ့အနေအထားကိုရောက်ရှိသွားပြီဖြစ်ကြောင်းလဲဆုရွေးချယ်ရေးကော်မတီကပြောပါရယ်ဒီဇင်ဘာလ10ရက်နေ့မှာငြိမ်းချမ်းရေးနိုဘယ်ဆုကိုနော်ဝေးနိုင်ငံအော်စလိုမှာဆုတဆိပ်နဲ့အတူဒေါ်လာ 9,300 ချီးမြှင့်မှာဖြစ်ပါရယ်ခင်ဗျာ
ကိုလံဘီယာနိုင်ငံမှာအစိုးရနဲ့အတိုက်ခံကိုယ်စားလှယ်တွေကြားငြိမ်းချမ်းရေးဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေတာနဲ့အမျှဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအချိန်ဆက်ပြီးကြာနေအောင်မယ်ဆိုရင်တော့ကိုလံဘီယာရဲ့ငြိမ်းချမ်းရေးအစိတ်စိတ်အမှုမှာကွဲပြိုကွဲသွားနိုင်တယ်လို့သမ္မတဟွာမန်နျူအယ်ဆန်တိုကကြားသာပတင်းထဲမှာပြောဆိုလိုက်ပါတယ်ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်ဖွဲ့ FARC နဲ့အစိုးရတို့ကြားရယူခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုကိုလံဘီယာလူထုကပြီးခဲ့တဲ့တနင်္ဂနွေနေ့လူထုဆန္ဒခံယူပွဲမှာပယ်ချခဲ့ပြီးတဲ့နောက်နှစ်ဖက်ခေါင်းဆောင်တွေကြားအနာဂတ်ငြိမ်းချမ်းရေးအတွက်စစ်ဆက်ညှိနှိုင်းမှုတွေဆက်လုပ်နေကြတာပါငြိမ်းချမ်းရေးသဘောတူညီချက်ကိုကန့်ကွက်မဲပေးရမှာဦးဆောင်ခဲ့တဲ့သမ္မတဟောင်းလည်းဖြစ်လက်ရှိအထက်လွှတ်တော်အမတ်တူလည်းဖြစ်တဲ့အယ်လ်ဗာရိုဥရီဘီကိုသမ္မတဆန်တိုတွေ့ဆုံစကားပြောဆိုခဲ့တယ်လို့နှစ်ဖက်ကိုယ်စားလှယ်တွေကြားဒုတိယမြောက်နေ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုဘိုဂိုတာမြို့မှာလုပ်ခဲ့ပါတယ်ငြိမ်းချမ်းရေးသဘောတူညီချက်ပြတ်ပြားမသွားအောင်ကြိုးပမ်းဖို့အရေးကြီးတဲ့အချိန်ဖြစ်တဲ့အကြောင်းနဲ့နှစ်ဖက်ကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့ဆောင်ရွက်မယ်ဆိုရင်ပြည်သူအများစုလက်ခံနိုင်တဲ့သဘောတူညီချက်တရားရရှိနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းသမ္မတဆန်တိုကအလေးနဲ့ပြောဆိုခဲ့ပါတယ် FARC သဘုံတွေနဲ့အပြစ်ခတ်ရက်စဲမှုကိုအောက်တိုဘာလ31ရက်နေ့အထိရက်ထပ်တိုးလိုက်ပြီးနေ့ရက်အကြာမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်
ဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံမှာလူ300ထက်မနည်းသေဆုံးခဲ့ပါတယ်။မက်သျူးဟာရီကိန်းမုန်တိုင်းကိုအင်အားပြင်းထန်တဲ့မုန်တိုင်းကြီးအဖြစ်သတ်မှတ်ထားပေမဲ့အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ဖလော်ရီဒါပြည်နယ်ကိုရောက်ရှိလာချိန်မှာတော့အနည်းငယ်အားပျော့သွားတာကြောင့်ပြင်းအားသုံးအဆင့်လျှော့ချသတ်မှတ်ခဲ့ပါတယ်။မက်သျူးဟာရီကိန်းကြောင့်တနအီကီလိုမီတာ100နှုတ်နဲ့လေတိုက်ခတ်နေပြီးလေပြင်းတွေလည်းတိုက်နေပါတယ်။အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းပြည်နယ်တွေမှာတော့ဒီမုန်တိုင်းတန်ကနေဘေးလွတ်ရာကိုရွှေ့ပြောင်းသွားသူ2000ကျော်ရှိနေပါတယ်။ လော်ရီဒါပြည်နယ်ကိုမုန်တိုင်းဝင်ရောက်လာတဲ့အခါမှာတော့လျှက်စစ်မီးတွေပြတ်တောက်သွားပြီးလူ2,400ကျော်လောက်ဟာလျှက်စစ်မီးမရှိဘဲနေထိုင်နေရပါတယ်။မြောက်ပိုင်းကရွေရှားလာနေတဲ့မုန်တိုင်းကြောင့်နောက်ထပ်ပျက်စီးဆုံးရှုံးမှုတွေလည်းရှိလာမှာပါ။ဖလော်ရီဒါပြည်နယ်အာနာပိုင်းတွေကမုန်တိုင်းတန်ကနေဘေးလွတ်ရာကိုမရွှေ့ပြောင်းသူတွေဟာယူသွတ်မိုက်မဲသူတွေလို့သုံးထုံးပြီးဘေးလွတ်ရာကိုပြောင်းရွှေ့သွားကြအောင်တိုက်တွန်းခဲ့ပါတယ်။မက်သျူးဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်ကနေမြောက်ဘက်မှာရှိတဲ့ဂျော်ဂျီယာပြည်နယ်တောင်ကယ်ရိုလိုင်းနာပြည်နယ်တွေကိုတိုက်ခတ်ပြီးမှာတော့ပင်လယ်ဘက်ကိုလမ်းကြောင်းပြောင်းထွက်သွားတာဒါမှမဟုတ်ဖလော်ရီဒါပြည်နယ်ကိုနောက်တစ်ကြိမ်ပြန်လည်ဝင်ရောက်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မက်သျူးဟာရီကိန်းမုန်တိုင်းဟာဆယ်စုနှစ်တွေအတွင်းတိုက်ခတ်တဲ့ဒေသတွင်းအပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့အမျိုးသားဟာရီကိန်းစင်တာကပြောပါတယ်။ဒီမုန်တိုင်းကြောင့်ပင်လယ်ပြင်အတွင်းလှိုင်းလုံးတွေဟာ9မီတာအထိမြင့်တက်လာနိုင်တယ်လို့လည်းပြောပါတယ်ခင်ဗျာ။
ဂျာလာဘရီနေကတူရကီနိုင်ငံအစ္စတန်ဘူးမြို့ယက်စကန်တခုနာကဘုံခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့တန်တရားဖြစ်ခံရတဲ့ PKK ကအလုသမာပါတီအဖွဲ့ဝင်တူကိုတူရကီရဲတွေဖမ်းဆီးလိုက်ပါတယ်လူ၁၀ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့တန်တရားဖြစ်ခံရသူ6ယောက်ကိုရဲတွေဖမ်းဆီးထိန်းသိမ်းခဲ့တယ်လို့တူရကီအစိုးရပိုင်းအနာဒိုလူသတင်းဌာနမှဖော်ပြထားပါတယ်တန်တရားဖြစ်ခံရတဲ့လက်သက်တရခံကိုအစ္စတန်ဘူးမြို့နဲ့ကီလိုမီတာ900အကွာတူရကီနိုင်ငံအလယ်ပိုင်းမြို့တစ်မြို့ဖြစ်တဲ့အခ်ဆာရေမြို့မှာမပူတင်တွေကင်ဆောင်ပြီးတခြားအမျိုးသားအုပ်နဲ့အတူကားထဲမှာခီးသွားနေစဉ်ဖမ်းမိခဲ့တာဖြစ်ပါတယ်အဲ့ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှသူတို့ရဲ့လက်ချက်လို့ပြောဆိုတာမရှိသေးပေမဲ့ဒဏ်ရာသူတွေဟာအသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားမှာမရှိဘူးလို့အာဏာပိုင်တွေကပြောပါတယ်ဘုံပေါက်ကွဲမှုကြောင့်အနည်းနာမှရပ်ထားတဲ့ကားအနည်းငယ်နဲ့ဗရင်းပေါက်တွေဒီထိခိုက်မှုရှိခဲ့တယ်လို့ဒီဒိုဂန်သတင်းဌာနမှဖော်ပြထားပါတယ်IS စစ်သွေးကြွတွေနဲ့ PKK ကအလုသမာပါတီတို့ရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နေ့ကလည်းတူရကီနိုင်ငံဟာဘုံခွဲတိုက်ခိုက်မှုအတိတ်အတော်များများကိုခံခဲ့ရတာဖြစ်ပါတယ်ရှင
် VOA ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြင်ညာနေပါတယ်ဖိလစ်ပိုင်သမ္မတ Rodrigo Duterte ရဲ့အစိုးရတက်တန်းပထမရက်တရားစီမံကိန်းအတွင်းမှာမွေးရစေဝါတိုက်ဖျက်ရေးကိုဦးစားပေးလှုပ်ဆောင်ခဲ့တယ်လို့ဒါဟာသူ့ရဲ့သမ္မတတက်တန်းတစ်လျှောက်အဓိကထားလှုပ်ဆောင်မဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကသမ္မတဒူတာတေအစိုးရတက်လာခြင်းကဆက်လို့မွေးရစေရောင်းဝယ်သူတွေနဲ့30သူတွေအဖြစ်တန်တရားရှိသူ3000ကျော်တပ်ဖြတ်ခံခဲ့ရပြီးလူ9သိန်းနီးပါးဟာလည်းရဲဌာနတွေမှလာရောက်အဖမ်းခံခဲ့ကြပါတယ်တိုင်းပြည်မှာမွေးရစေ30မှုပြဿနာကြီးထွားလာနေတာကြောင့်ဒီပြဿနာကိုအချိန်6လအတွင်းအပြီးသက်ကြိုက်တွေ့မယ်လို့သူပြောခဲ့တာကိုပြန်ပြင်ပြီးဖိလစ်ပိုင်လူရုအနေနဲ့သူ့ကိုအချိန်တစ်နှစ်ပေးပါသူကရိအတိုင်းဖြစ်အောင်လုပ်သွားပါမယ်လို့မစ္စဒူတာတေးကထပ်မံတောင်းဆိုပါတယ်လူတွေအများပြားရဲဌာနတွေမှာလာရောက်ဖမ်းခံတာကိုကြည့်ရင်မစ္စဒူတာတေးဆောင်ရွက်နေတာတွေကအလုပ်ဖြစ်တယ်လို့သုံးသက်သူတချို့ကပြောပေမဲ့အခုလိုဆောင်ရွက်တဲ့အတွက်တခြားပြဿနာတွေပေါ်ပေါက်လာမှကိုစိုးရိမ်ကြတဲ့သူတွေလည်းအများပြားရှိနေပါတယ်မစ္စဒူတာတေးရဲ့မွေးရစေဝါတိုက်ပြက်ရေးတက်ပြက်နှိမ်နင်းမှုတွေနဲ့ပတ်သက်လို့စိုးရိမ်ကြောင်းကုလသမဂ္ဂအရာရှိတွေအမေရိကန်နဲ့ EU ဥရောပသမဂ္ဂအစိုးရတွေအပါအဝင်နိုင်ငံတကာဝေဖန်သူတွေကတိုးလာနေပေမဲ့လည်းဖိလစ်ပိုင်နိုင်ငံသား၄ဘုံ၃ဘုံကတော့မစ္စတာဒူတာတေးကိုထောက်ခံကြောင်းလူမှုစစ်တမ်းတွေမှာဖော်ပြနေပါရခင်ဗျာ
။ထိုင်းစစ်အစိုးရဟာငွေကြေးအလွန်အကျွံသုံးဆွဲတဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ဒီတစ်ပတ်အတွင်းမှာစုံစမ်းစစ်ဆေးမှုတွေနဲ့ကြုံရဖို့ရှိပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးနဲ့အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ကအမေရိကန်ပြည်ထောင်စုဟာဝိုင်ယီကျွန်းကိုကာကွယ်ရေးဆိုင်ရာအစည်းအဝေးတွားတက်ခဲ့တဲ့ခီးစဉ်အတွင်းငွေကြေးအလွန်အကျွံသုံးဆွဲခဲ့တယ်လို့ဆွဆွဲခံနေရတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးစင်းစစ်ချုပ်အဖွဲ့အနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ဝေဖန်သူတွေကလက်မှတ်ထိုးတောင်းဆိုမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးမှုတွေနဲ့ကြုံရမှာဖြစ်ပါတယ်။အခုနောက်ဆုံးဖြစ်တဲ့ဆွဆွဲမှုဟာ2014ခုနှစ်မေလကအစိုးရအာဏာစတင်ရယူခဲ့တဲ့စစ်အစိုးရကိုဆန့်ကျင်တဲ့နောက်ဆုံးဖြစ်ရတစ်ခုဖြစ်ပါတယ်။ထိုင်းစစ်အစိုးရဟာတိုင်းပြည်တွင်းကနိုင်ငံရေးသဘောထားကွဲလွဲမှုတွေနဲ့အစိုးရအဖွဲ့အစည်းတွေမှာဖြစ်နေတဲ့လက်ပေးလက်ယူမှုတွေကိုအမြင့်ပြတ်အောင်တိုက်ဖြတ်သွားမယ်လို့ကတိပြုခဲ့ပြီးတော့ဒီအစိုးရအာဏာကိုသိမ်းယူခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကာကွယ်ရေးဝန်ကြီးပရဝိဝန်စုဝန်နဲ့အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ကအမေရိကန်ဒေါ်လာငွေ6သိန်းနဲ့ညီမျှတဲ့ထိုင်းဘတ်ငွေ21သန်းနီးပါးကိုသုံးပြီးလေရင်စင်းလုံး9ရန်းကဟာဝိုင်ယီကျွန်းကိုအစည်းအဝေးသွားတက်ခဲ့တာကြောင့်ငွေကြေးအလွန်ကျွံသုံးဆွဲခဲ့တယ်လို့ဆွဆွဲခံရတာဖြစ်ပါတယ်။ဒါပေမဲ့လည်းထိုင်းဆိုရကတော့ဒါဟာငွေကြေးအလွန်ကျွံသုံးဆွဲတာမဟုတ်ဘူးဆိုပြီးပြန်ပြီးခုခံခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ကွန်မြူနစ်စံကျင်ရေးအဖွဲ့တစ်ဖွဲ့ကိုဘီအန်အန်အစိုးရကအကြမ်းဖက်အဖွဲ့ဖြစ်တရားဝင်သတ်မှတ်လိုက်ပြီးဒီအဖွဲ့နဲ့ဆက်နွယ်သူမှန်သမျှကိုအကြမ်းဖက်ဝါဒအားပေးထောက်ခံသူအဖြစ်သတ်မှတ်မှာဖြစ်ပြီးဗီယက်နမ်ဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ပြောလိုက်ပါတယ်ဗီယက်တန်ဒါမှမဟုတ်ဗီယက်နမ်ပြည်ပြင်ပြောင်းလဲရေးပါတီဟာဗီယက်နမ်နိုင်ငံကကွန်မြူနစ်အစိုးရကိုဖျောက်ချဖို့အကြမ်းဖက်လှုပ်ရှားမှုတွေဆောင်ရွက်နေတယ်လို့ဗီယက်နမ်လူမှုလုံခြုံရေးဝန်ကြီးဌာနကပြောပါတယ်ဗီယက်တန်အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်ဗီယက်နမ်အစိုးရကသတ်မှတ်ထားပေမဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်တယ်လို့တရားဝင်ပြောဆိုတာကတော့ဒါဟာပထမဆုံးအချိန်မှာဒီအဖွဲ့ကိုအရင်အမေရိကန်ကြောတော်နောက်ခံပေးထားတဲ့ရေဒက်ဒူဘိုချိုကြီးက1982ခုနှစ်မှာဖွဲ့စည်းခဲ့တာပါကွန်မြူနစ်အုပ်ချုပ်မှုအဆုံးသတ်ဖို့အကြမ်းမဖက်နည်းနဲ့ဆောင်ရွက်သွားဖို့တန်ရိတ်ထံချထားကြောင်းကိုတော့ဗီယက်တန်အဖွဲ့ကပြောပါတယ်အကြမ်းဖက်မှုနဲ့ပတ်သက်တဲ့လှုပ်ဆောင်မှုတွေကိုမတွေ့ရဘူးလို့အမေရိကန်ဘက်ကလည်းပြောဆိုထားပါတယ်အမေရိကန်နဲ့ဩစတြေးလျနိုင်ငံကဗီယက်တန်အဖွဲ့ဝင်တွေဟာဗီယက်နမ်ကိုလာပြီးတော့အစိုးရစန့်ကျင်ရေးဆန္ဒပြမှုတွေလှုပ်ဆောင်တာကြောင့်ဖန်စီထိန်းသိမ်းခံရပြီးတဲ့နောက်တရားစွဲဆိုခံရတယ်လို့မူလဌာနနိုင်ငံကိုလည်းပြန်ပို့လို့ရှိပါတယ်ခင်ဗျာ
မလေးရှားနိုင်ငံအလန်တော်ပုံပါတဲ့ရေကူးပေါင်းမီတိုတွေဝတ်ပြီးကားပြိုင်ပွဲကွင်းတစ်ခုထဲမှာမူယူကခုန်ခဲ့တဲ့အတွက်လင်းညဖန်စီထိသိမ်းခံခဲ့ရတဲ့ဩစတြေးလျနိုင်ငံသား၉ဦးထဲကတူဖြစ်တဲ့နစ်ကယ်လီဟာဩစတြေးလျနိုင်ငံကိုပြန်ရောက်လာပြီးတဲ့နောက်တခြားနိုင်ငံကယဉ်ကျေးမှုကိုအလေးထားကြဖို့တခြားခီးသွားတွေကိုတိုက်တွန်းလိုက်ပါတယ်။သူတို့တငယ်ချင်း၉ဦးဟာမလေးရှားနိုင်ငံမှာကျင်းပတဲ့ Formula 1 Sepang ကားပြိုင်ပွဲကွင်းထဲမှာမူယူကခုန်ခဲ့ပြီးတဲ့နောက်မှာပဲတနင်္ဂနွေနေ့မှာဖန်စီထိသိမ်းခံခဲ့ရတာပါ။လူအများရှင်းမှာမဖွဲမရပြုမှုမှုနဲ့တရားစွဲခံရပြီးကြာတာပရင်းနဲ့ရုံထုတ်ချိန်မှာသူတို့အပြစ်တွေအတွက်တောင်းပန်ခဲ့တာကြောင့်တရားရုံးကအမှုကိုရုတ်သိမ်းခဲ့ပြီးတဲ့နောက်သူတို့တွေဟာဩစတြေးလျနိုင်ငံကိုပြန်ရောက်လာခဲ့ကြတာပါတခြားနိုင်ငံကမတူကွဲပြားတဲ့ယဉ်ကျေးမှုတွေထိလွယ်ရှလွယ်တဲ့အကြောင်းအရာတွေကိုဩစတြေးလျနိုင်ငံသားတွေအနေနဲ့တတိထားဖို့သင့်တယ်လို့နစ်ကယ်လီကဆစ်ဒနီမြို့သတင်းတောက်တွေကိုတောက်ကြားနေမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်
တော့ကြနေညနေခင်းနောက်ဆုံးသိထားရတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုဟာရီကိန်းမက်ထရူဝင်ရောက်တိုက်ခတ်နေတဲ့အမေရိကန်အရှေ့တောင်ဘက်ကမိုးလေဝသအခြေအနေကိုအရင်ဆုံးပြောပါမယ်ရှင်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဂျော်ဂျီယာပြည်နယ်တောင်နဲ့မြောက်ကယ်လိုရိုင်းနာပြည်နယ်တွေကကံယူရန်ဒေသတွေမှာနေထိုင်ကြတဲ့လူ200,000လောက်ကိုမက်ထရူဟာရီကိန်းမုန်တိုင်းမတိုင်ခင်မှာဘေးလွတ်ရာကိုရွှေ့ချဖို့အမိန့်ထုတ်လိုက်တဲ့အတွက်အမေရိကန်အရှေ့တောင်ဘက်ခြမ်းကအဝေးပြေးလမ်းတွေပေါ်မှာကြာသပတေးနေ့ကလမ်းတွေပိတ်ဆို့ကုန်ပါတယ်။ဟေတီ၊ကျူဘာနဲ့ဘာဟားမားကျွန်းတွေကိုအခုတစ်ပတ်အတွင်းဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မုန်တိုင်းကအားကောင်းလာနေပြီးတော့အမေရိကန်နိုင်ငံရဲ့အရှေ့ဘက်ကံယူရန်ကိုဥတီလာနေတာပါ။ပြင်အားအဆင့်၄သတ်မှတ်ထားတဲ့မုန်တိုင်းဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအမေရိကန်ကံယူရန်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာအဆိုးဆုံးဖြစ်ပြီးမုန်တိုင်းနဲ့အတူမိုးသီးထန်စွာရွာတဲ့အတွက်တချို့နေရာတွေမှာအပျက်အစီးတွေဇက်တိုက်ဖြစ်နေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒပညာရှင်တွေကပြောပါတယ်။သတင်းတောက်ဇလတိကဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပါမယ်ရှင်
။မက်သျူဟာရီကိန်းမုန်တိုင်းရဲ့အလဲပိုချက်ဟာအမေရိကန်အရှေ့ဘက်ကံယူရန်တစ်လျှောက်မြောက်ဘက်ကိုဦးတည်ရွေးရှားလာတဲ့အမျှမိုးသက်လေပြင်းနဲ့အတူလိုင်းလုံးကြီးတွေဖြစ်လာမယ်လို့မိုးလေဝသတာဝန်ရှိသူတွေကကြေညာရေးနေ့မှာခန့်မှန်းလိုက်ပါတယ်။မုန်တိုင်းကဖလော်ရီဒါပြည်နယ်ကိုဝင်ရောက်လာတာနဲ့မုန်တိုင်းလမ်းကြောင်းတစ်လျှောက်မှာအပျက်စီးတွေပိုဖြစ်မယ်လို့ပြောလိုက်ပါတယ်။ဘယ်လမ်းကြောင်းကိုပဲဦးတီထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိမယ်လို့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနက Rafael Amaita ကပြောပါတယ
်။ We hope of course that those impacts are not very severe but the truth is we have to plan for the worst.
ပျက်စီးဆုံးရှုံးမှုတွေတိတ်မကြီးမားဖို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာတော့ကျွန်တော်တို့အနေနဲ့အဆိုးဆုံးအခြေအနေကိုပြင်ဆင်ထားဖို့လိုပြီးဒီအတွက်လည်းကျွန်တော်တို့အခုလုပ်နေပါတယ်။
ပြည်ထောင်စုရေးပေါ်စီမံခန့်ခွဲရေးဌာနကမုံတိုင်းနဲ့နီးတဲ့ဒေသတွေကိုကယ်ဆယ်ရေးအဖွဲ့တွေနဲ့ပစ္စည်းတွေကိုပို့ဆောင်လိုက်ပြီးတော့ဒေသခံတာဝန်ရှိသူတွေကအကူအညီတွေတောင်းတဲ့အခါမှာအကူအညီတွေချက်ချင်းပေးနိုင်ဖို့အတွက်အသင့်ပြင်ထားပြီးဖြစ်ပါတယ်။ကယ်ဝန်းရန်ဒေသကမြို့နယ်တွေကိုတော့ဘေးလွတ်ရာကိုမဖြစ်မနေရွှေ့ဖို့အမိန့်ထုတ်ပြန်ထားပြီးတော့အချိန်မီမထွက်ခွာတဲ့သူတွေအနေနဲ့အသက်အန္တရာယ်ရင်ဆိုင်ရနိုင်တယ်လို့သတိပေးထားပါတယ်။
Take this event seriously. If you are asked to evacuate, do so. If you are asked to prepare, do so.
ခင်ဗျားတို့ကိုဘေးလွတ်ရာကိုရွှေ့ဖို့ပြောတယ်ဆိုရင်ရွှေ့ကြပါမုန်တိုင်းအတွက်ပြင်ဆင်ထားဆိုရင်ပြင်ဆင်မှုတွေလုပ်ကြပါတိတ်ပြီးတော့နောက်မကြခင်အခုလုပ်ကြပါ
ဖလော်ရီဒါပြည်နယ်တောင်ပိုင်းကလေဆိပ်တွေကိုကြာသပတေးနေ့နေ့လယ်ပိုင်းကပိတ်လိုက်တာကြောင့်လေကြောင်းခီးစဉ်တွေကိုစတင်ဖြတ်သိမ်းနေပြီးတော့တခြားပြည်နယ်တွေမှာလည်းခီးစဉ်ဖြတ်တာတွေဖြစ်လာနေပါတယ
် We gonna head back home
ကျမတို့အိမ်ကိုပြန်တော့မယ
် Flight was canceled actually that we rebooked it for earlier
အစိုးရကလည်းလေရင်လက်မှတ်ကိုမှထားပေမဲ့ကျမတို့လေရင်ကခီးစဉ်ဖြတ်လိုက်ပါပြီ
Think we lucked out to get a flight straight from Philly to San Juan. We
don't need to know Philadelphia နေ San Juan ကိုတိုက်ရိုက်သွားရင်ရလို့ကံကောင်းတယ်။မန်ဟတ္တန်ကိုသွားကြမလို့တော့ပါဘူး
။မ မုံတိုင်းရဲ့အခြေအနေကိုစောင့်ကြည့်နေပြီးတော့တကယ်လို့အကူအညီတောင်းလာရင်တပ်ဖွဲ့တွေဆေလွတ်ဖို့ပြင်ဆင်ထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်မုံတိုင်းနဲ့ခံလိုက်ရတဲ့တခြားနိုင်ငံတွေကိုအကူအညီပေးနေတယ်လို့လည်းပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ပီတာကော့ကပြောပါတယ်။
Storm. In response to the hurricane's impact in the Caribbean and a request from the U.S. Agency for International Development, Secretary Carter has
Caribbean data re ma mon nai tan khan ya da rue ne American bi daw su nai ngan da ga phwin pyu yi agency ye pan cha chet twe ko tong pyan ne a ni ne ka gwe yi win yi Ash Carter ga American taung bai tai sit thana chet ko be dukkha ka se yi aku nyi rue pe nai bo pin le ya cha lu mu be dukkha ne sa na mu a thauk pan yan mon ngwe dollar 17 tan ko tong swae kwin pyu lai ba de a ri the ma Caribbean ဒေသမှာပို့ဆောင်ဆက်သွယ်ရေးအထောက်ပံ့တွေနဲ့လေရင်ကွင်းနဲ့စစ်ကမ်းတွေရဲ့အခြေအနေတွေကိုသုံးသပ်ဖို့နဲ့လေရင်ကွင်းတွေလက်ပတ်နိုင်ဖို့အထောက်ပံ့တွေပါဝင်ပါတယ်
။မုံတိုင်းကြောင့်အပျက်စီးတွေကြီးကြီးမားမားဖြစ်လာနိုင်မယ်လို့ Florida ပြည်နယ်တာဝန်ရှိသူတွေကခန့်မှန်းနေကြပါတယ်ခင်ဗျာ
NDI အစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာအခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါတယ်။အစိုးရတက်ရဲ့စီးပွားရေးမူဝါဒနဲ့အစိုးရတက်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းအလီလိုင်းအစည်းအဝေးမှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။VOA ကဓာတ်ရိုက်လိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဓာတ်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာမိမြန်လူတာတွေကိုကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူတဲ့သွားရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
စနေညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြရစီရှင်။အခုကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုပြောပြပါမယ်။ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာအနီးကရှေ့တန်းစခန်းတစ်ခုမှာဒီကနေ့မနေ့ကတပ်မတော်ဘက်ကဂျက်တိုက်လေယာဉ်နဲ့တိုက်ခိုက်ခဲ့ပြီးမြေပြင်တပ်ဖွဲ့တွေကလည်းထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေထပ်ပြီးတော့ပြင်းထန်လာနေပါတယ်။နိုင်ငံရေးလေလာသူတွေကတော့27ရာစုပင်လုံးကျင်းပပြီးငြိမ်းချမ်းရေးအတွက်ပြင်ဆင်နေတဲ့အချိန်မှာအခုလိုတိုက်ပွဲတွေပြင်းထန်လာနေတဲ့အပေါ်အစိုးရနဲ့တပ်မတော်ကြားညှိနှိုင်းဖို့လိုအပ်နေပြီလို့သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်။
ဘန်ကောက်မြို့ကနေဆင်းလာတဲ့ထိုင်းစစ်တပ်ကအထူးတပ်ဖွဲ့ဝင်တွေနဲ့အတူထိုင်းရနာပိုင်းတွေကနေရာ6ခုလောက်ကိုပိုက်ဆိတ်တိုက်ရှာဖွေပြီးတဲ့နောက်မှာတော့မဲဆောက်မြို့ကတိုက်ခန်းတစ်ခုမှာထိုင်းစစ်တပ်တွေဝိုင်းပြီးမြန်မာနိုင်ငံသား3ဦးကိုဖမ်းဆီးခဲ့တာပါ။ဖမ်းဆီးခံရသူတွေကတဦးဟာနိုင်ငံကိုလက်မှတ်နဲ့နေထိုင်နေတာဖြစ်ပြီးသူ့ကိုဖမ်းဆီးခဲ့ပြီးတဲ့နောက်ဘန်ကောက်မြို့ကိုခေါ်ဆောင်သွားတယ်ဆိုပြီးမျက်မြင်တွေ့ရှိခဲ့တဲ့ထိုင်းသတင်းတောက်တဦးကပြောပြပါဗျ။သ
ူ့အိမ်မှာလက်မှတ်မရှိလို့မရောက်လား။မရောက်ပါနဲ့။သူ့ရဲ့ passport ရှိလား။
သူတို့ကိုတရားမဝင်နေထိုင်တဲ့အမှုတွေနဲ့စတင်အမှုဖွင့်လာပြီးတဲ့နောက်မှာတော့နိုင်ငံကူးလက်မှတ်တွေပြုလုပ်ပေးမှုတွေနဲ့အမှုဖွင့်လာတယ်လို့ဆိုပါတယ်။နောက်ပိုင်းမှာတော့ထိုင်းသတင်းတွေရဲ့ဖော်ပြချက်အရဖမ်းဆီးခံရတဲ့မြန်မာ3ဦးထဲမှာအမျိုးသား2ဦးက2015ခုနှစ်တုန်းကဗန်ကောက်မြို့အေယာဝင်နကွန်ဘုံပတ်မှုမှာပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုပြီးဖော်ပြခဲ့ပါတယ်။2015ခုနှစ်အေယာဝင်နကွန်မှာပေါက်ကွဲမှုဖြစ်ပွားတော့ကတော့လူ20သေဆုံးခဲ့ပြီးလူ125ယောက်ထိခိုက်ဒဏ်ရာတွေရခဲ့တာပါအခုမြန်မာသုံးဦးဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းရနာပိုင်နေဘက်ကတော့ဖမ်းဆီးထားတဲ့တန်ရာရှိသူမြန်မာအမျိုးသားတဦးကိုစစ်ဆေးနေဆဲဖြစ်တယ်လို့သိရှိရပါတယ်မဲဆောက်မြို့မှာဖမ်းဆီးခံရသူတွေကအမျိုးသမီး2ဦးကတော့အသက်32နှစ်အရွယ်ဆူမစ်အသက်23နှစ်အရွယ်ရာဟီဘီအသက်43နှစ်အရွယ်ကျော်တီဟာလို့ဖြစ်ကြပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမှပြောပြသွားတာပါရှင်။ထိုင်းနိုင်ငံမဲဆောက်မြို့မှာထိုင်းစစ်တပ်အထူးတပ်ဖွဲ့က တိုက်ခန်းတစ်ခုကိုတရင်အရာဝင်ရောက်စီးနှင်ရမှာမြန်မာနိုင်ငံကနိုင်ငံကူးလက်မှတ်ကိုင်ဆောင်တဲ့အမျိုးသားတဦးနဲ့နေထိုင်ခွင့်မရှိတဲ့အမျိုးသမီးနှစ်ဦးတို့ကိုဖမ်းဆီးသွားတဲ့တရင်ဖြစ်ပါတယ်။ဘန်ကောက်မြို့အရာဝင်နှစ်ကွန်းဘုံခွဲမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းကိုထိုင်းတရင်တောက်တဦးက VOE ကိုပြောပြခဲ့တာပါရှင်။စောစောကကချင်တိုက်ပွဲတရင်ထုတ်လွှင့်ပေးဖို့ပြောခဲ့ပေမဲ့ဒီစပိုင်းဆိုင်ရာချိုးယွင်းချက်ကြောင့်အတန်ဖိုင်မှားယွင်းထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုဒီကချင်ပြည်နယ်ဘက်ကတိုက်ပွဲတရင်အခြေအနေကိုပြန်ပြီးတော့ထုတ်လွှင့်ကြည့်ပါမယ်ရှင်။ဟုတ်ကဲ့အခုလည်းဒီကချင်သတင်းကိုကျမတို့ထုတ်လွှင့်ပေးလို့မရနိုင်မဲ့ဖြစ်နေပါတယ်ရှင်အခုတခါဆက်ပြီးတော့ဒီကချင်စကိုင်းတိုင်းဒေသကြီးဘက်ကနာဂအုတ်ချုပ်ခွင့်ရဒေသဘက်ကိုအလှည့်ပေးပါမယ်စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာတကြော့ပြန်ဖြစ်လာတဲ့ကုဆက်မြန်ယောဂတမျိုးကြောင့်နှမ်းယွန်းမြို့နယ်ကရာနဲ့ချီတဲ့ရွာသားတွေနာမကျန်းဖြစ်ခဲ့တယ်လို့ကလေးတချို့လည်းသိဆုံးသွားခဲ့ပါတယ်။အခုလောလောဆယ်မှာယောဂဖြစ်ပွားနေတဲ့ဒေသကိုမြို့နယ်ကျန်းမာရေးအဖွဲ့နဲ့တပ်မတော်စစ်ဆေးရုံကဆရာဝန်တွေကွန်ဆင်ကူတာပေးနေတဲ့အကြောင်းဒေသခံကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ထိုင်းအခြေစိုက် VOE သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ချက်ကိုမကြခင်မှာဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။ဒီကစကိုင်းတိုင်းမှာဖြစ်ခဲ့တဲ့ဒီဟိုတော့ဝက်သက်လို့တော့အရင်တုန်းကတော့ပြောထားတာရှိပါတယ်အခုနိုင်ကွင်းရဲ့သတင်းပြပို့ချက်ကိုနားထောင်ကြရအောင်ပါရှင
်ဟုတ်ကဲ့ပါစကိုင်းတိုင်းဒေသကြီးနာဂောက်ကူပန်အုတ်ချုပ်ခွေရဒေသနိုင်ယုံမြို့နယ်တွင်မှာလက်ရှိတကြော့ပြန်ဖြစ်ပွားနေတဲ့ယောဂါကြောင့်ဒေသခံရွာသားယာကျော်ယောဂါကူးစက်ခဲ့ပြီးသိဆုံးမှုအထိဖြစ်ပွားခဲ့တယ်လို့နာဂဒေသလူမှုဖွဲ့စည်းကောင်းဆောင်ဥနော်အောင်ဆန်းကပြောပါတယ
်သိဆုံးတော့တော့၅ဦးပေါ့လေကူးစက်ခံရတာတော့100အထက်ပေါ့100အထက်ရှိရလို့ပြောတော့ပုံမြန်မယ်ဆို statistic ကိုအတိအကျကျွန်တော်တို့မရနိုင်သေးဘူးခင်ဗ
ျဒီယောဂါဟာစက်တင်ဘာလလယ်မှာနိုင်ယုံမြို့နယ်တက်ကားကျေးရွာမှာစတင်ဖြစ်ပွားလာခဲ့တာပါယောဂဖြစ်ပွားမှုအခြေအနေကိုတော့နိုင်ယွမြို့နယ်တိုင်းဒေသကြီးလွှတ်တော်ကုစလေဦးစိမ့်မောင်ကအခုလိုပြောပါတယ
်။တက္ကသိုလ်က15ရက်ဝန်းကျင်မှာပေါ့နော်စကစ်ပါ။ဒီနေ့မှာအခုရောက်ဆိုရင်လူကြီးတွေကအလုံး900ကျော်တယ်ဗျ။ကျွန်တော်တို့ကဆရာဝန်တွေကိုလူပြည်ထဲမှာစေဝါကုသမှုဟာကျွန်တော်ဆောင်ရွက်ပေးခဲ့တယ်နော်။ဆရာဝန်တွေရဲ့မှတ်ချက်ကတော့အဓိကကကုသိုလ်နဲ့ယောဂကြီးကြီးမားမားတော့မဟုတ်ဘူးလို့ပြောတယ်။ကျေနေရတော့ယောဂကအလုံးစက်ပါသွားတယ်လို့လည်းမဆိုနိုင်ဘူး။
နဂဒေရတွင်ဖြစ်ပွားနေတဲ့ကုဆက်ယောဂါကြောင့်တိတ်ဆုံးမှုတွေရှိနေပေမဲ့လက်ရှိမှာဒေရခန့်ကျမ်းမာရေးဖွဲ့တွင်နဲ့ခန္တီတမတော်စစ်ဆေးယုံကဆရာဝန်တွေကနေကုသပေးနေလို့ယောဂါကိုထိန်းချုပ်နိုင်ပြီလို့နိုင်ယုံမြို့နယ်ဆရာဝန်တောက်တာဝင်းလှိုင်ဦးကပြောပါတယ်
ဒီဆုံးမှုကတော့160ရွယ်ပါတယ်တသာသားရွယ်ပါတယ်တိတိအသားရွယ်လေးပါတယ်ဒူလက်ပိုင်းကြီးပါတယ်9ရောက်တည်ရဲ့ဆိုပြီးတော့ကျွန်တော်တို့တည်ရင်ရတယ်ကျွန်တော်တို့ကအဲ20ကျွဲနေရတယ်တိုင်းတိုင်းတော့ကိုယ်တည်းပြောတယ်ပြောပြောချင်းမျိုးနောက်ရက်အဲကျွန်တော်ဒီကဆရာဝန်သုံးအောင်ပါတယ်အဖွဲ့နဲ့ဆရာမတယောက်ပါတယ်အဖွဲ့အိမ်မှာသွားပြီးတော့တရက်နေ့ရက်နေ့ရက်နေ့ရက်3ရက်နေ့ရက်3ရက်သတိုက်ကူတောင်းမှုပေးခဲ့တယ်အနိကံဘက်ကနေပြီးတော့တန်းတော်ဆရာဝန်နေနဲ့ပါတဲ့အဖွဲ့အိမ်မှာ4ရက်နေ့ရက်ရောက်ပြီးတော့အိမ်မှာကျွန်တော်တို့ဒီကဆရာမနဲ့ပူးပေါင်းပြီးတော့ကူတောင်းမှုပေးနေတယ်အိမ်မှာအများစုတွေ့ရတာကတော့နှာစည်းချောင်းဆိုးလူနာရဲ့ဆက်ဆိုင်ရောင်းတဲ့လူနာတို့တကွေမတန်ရှင်းမှုကြောင့်ရေပြာနာပေါက်တာအမျိုးယောဂါတို့အမျိုးသမီးတွေကြောင့်စိတ်ချောင်းပုတ်ဝင်တဲ့ယောဂါအားလေးပဲတူတယ်
စကိုင်းတိုင်းဒေသကြီးနာဂဒေသမှာပြီးခဲ့တဲ့ဇွန်လထဲမှာလဲကုဆက်ယောဂါကြောင့်လဟေမြို့နယ်နိုင်ယွမြို့နယ်ဒုံဟီမြို့နယ်ခွဲကကြေးရွာတွေမှာကလေးငယ်68ဦးအသေပြောင်းရှိခဲ့တယ်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကနေအတည်ပြုပြောဆိုခဲ့ပါတယ်။အဲ့ဒီတုန်းကကုဆက်ယောဂါဟာဝတ်သက်ယောဂါဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကနောက်ပိုင်းမှာအတည်ပြုခဲ့ကြပါတယ်။နာဂကူပန်အုတ်ချုပ်ကိုရဒေသဟာမဖွံ့ဖြိုးသေးတဲ့ဒေသတစ်ခုဖြစ်ပြီးလမ်းမဆက်တွေရိပ်ခက်ခဲ့မှုဒေသခံတွေကလည်းကျန်းမာရေးသိပညာချုပ်တဲ့မှုကျမယူဝန်ထမ်းမလို့လောက်မှုစတဲ့ပြဿနာတွေရှိနေစေလို့လဲစကန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပြောပြသွားတဲ့ဒီစကိုင်းတိုင်းနာဂဒေသကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာဖြစ်နေတဲ့ကုဆက်မြန်ယောဂအခြေအနေဖြစ်ပါတယ်ရှင်VOE မြန်မာပိုင်းကထုတ်လွှင့်ပေးတဲ့သတင်းအစီအစဉ်တွေကို VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။ VOE သောတာရှင်ပရိသတ်တွေအတွက်အင်္ဂလိပ်စာတွေလေ့လာဖို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ဒေါ်လာလတန်ရဲ့ American Indian 3အင်္ဂလိပ်စာ၊မဆင်းမချင်းမုံရဲ့အင်္ဂလိပ်စာနဲ့အတူတမိနစ်အင်္ဂလိပ်စာစတဲ့အစီအစဉ်တွေကိုလည်းအင်တာနက် link နေမှာနဲ့ရှာဖွေပြီးတော့နားဆင်နိုင်ကြပါတယ်။VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တည်သချင်းတွေတောင်းယူလို့တယ်ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့2323822555ကိုခေါ်ဆိုနိုင်ပါတယ်ရှင်အခုကျမတို့စောစောပိုင်းကကြိုးစားနေတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးဖို့ကြိုးစားကြည့်ပါဦးမယ်ရှင်
ဟုတ်ကဲ့ဒီကနေ့ဖြစ်ပေါ်တဲ့တိုက်ခိုက်မှုကမြစ်ကြီးနားမြို့မှာတောင်းနဲ့ချီတဲ့လူတို့ကတပ်မတော်ရဲ့ထိုးစစ်တွေရပ်ဆိုင်ဖို့အတွက်ဆန္ဒပြတောင်းဆိုပြီးတဲ့နောက်တည့်ရက်မှာဖြစ်ပွားခဲ့တာပါ လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
ဒီမနက်ရှင်းနိုင်ကြော်ရရနဲ့လင်ဂျာနဲ့လာပစ်တဲ့တင်တော့ရပါတယ်။ Jet Fighter လေးစင်းနဲ့လာပစ်တယ်တဲ့။လင်ဂျာကတော့ခဏပြန်လာတယ်လို့ကြားပါတယ်။ဒါမှမင်းပြားကတိုက်လိုက်နားလိုက်အဲ့လိုဖြစ်တယ်လို့ကြားပါတယ်။
တိုက်ပွဲအခြေအနေသေးစိတ်ကိုတော့သတင်းတိကျမရသေးကြောင်းလည်းပြောပါတယ်။ကချင်ငင်းကြိုင်းရဲ့အကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းတောက်ကြနေဖြစ်ပေါ်တဲ့တိုက်ပွဲဟာအရင်ရက်တွေနဲ့ပြင်းထန်ကြောင်းပြောပါတယ်။
ရှင်ရဒီနေ့ကိုနိုင်ခွန်မင်းလောက်တည်းကနေပြီးတော့ငါဒီသတ်မတော်ဘက်ကနေဒီမှာ Jet Fighter တွေနဲ့လာဖြစ်တယ်အခုချိန်ဆိုရင်6ချိန်လောက်ရှိသွားတယ်ပြည်ရတယ်ဗျအခုအပေါ်ကနေပြီးတော့မှ Jet Fighter တွေနဲ့သူတို့ကဝန်ချေပြီးတော့မှမြေကနေဒီမှာလည်းသူတို့ဟိုအင်အားတော်တော်များတယ်လို့ပြောတယ်သူတို့လည်းမြေကနေဒီထိုးစစ်တဲ့အခုချိန်ဒီမှာဖြစ်အခုပဲတောက်လျှောက်မှာတိုက်ပွဲကဖြစ်နေတယ်ဆိုတာပြည်ရတယ်ဗျဒီသတ်မတော်ဘက်ကလည်းအဲ့မှာတင်းပေါ်မှာစတဲ့ job ဟိုအားကနှစ်ထောင်ကျော်တင်းခွန်ကြီးပါလို့ရှိတယ်ဆိုတော့ပြည်လက်ပြရတယ
်ကချင်ပြည်နယ် KIA ဌာနချုပ်အနီးမှာအရင်လလယ်လောက်ကတည်းကတိုက်ပွဲတွေရချားဆိုသလိုဖြစ်ပွားခဲ့တာပါ27ရာစုပင်လုံညီလာခံဒုတိယကြိမ်ဆက်လက်ကျင်းပဖို့ပြင်ဆင်နေချိန်မှာအခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်နားမလည်နိုင်ကြောင်းလည်းဦးလမိုင်ကွန်ကြားကပြောပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားလာတဲ့အပေါ်မှာဦးလမိုင်ကွန်ကြားကအခုလိုသုံးသပ်ပါတယ်
ကျွန်တော်တို့လည်းဒီနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့အခုရင်းချမ်းရေးဒီကော်မရှင်အဖွဲ့တွေဒါတွေဖွဲ့တွေတော့ကျွန်တော်တို့ချုပ်တယ်လို့ကျွန်တော်တို့ပြတ်ထားတာရှိတယ်ကြ။အဲဒီပြတ်ထားတာပုံမှန်လည်းပဲ7ကီလိုမှလည်းသူကတိုက်ပွဲကပြန်ဖြစ်နေတယ်။အဲဒီမှာပြည်သူလူထုတွေလည်းပဲအခုကမနေ့ကတွေပါလေသနတ်ဖော်ထုတ်တာလည်းပဲကျွန်တော်တို့ကျင့်ပါခဲ့ပြီးဒီမှာပြည်သူကဒီနေ့ကကိုယ်နိုင်စပြီးတော့မှတိုက်ပွဲကကြီးကြပ်ကြီးအောင်ပြန်ဖြစ်လာတယ်ဒါလည်းကျွန်တော်တို့သုံးတယ်ရင်အမြန်ဆုံးသားမျိုးပြတော့မှမဟုတ်ဘူးဆိုတော့ပူပူပြီးကြီးသွားလာနိုင်တယ်လို့ကျွန်တော်တို့ကဒီလိုပဲသုံးတတ်တယ်။အစိုးရဘက်မှာတကယ်တာဝန်ရှိတယ်လို့ကျွန်တော်တို့ကမြင်နေတယ်။အစိုးရဘက်ကလည်းဒီမှာစက်မတော်ဘူးညနေပြတော့မှဒါကအမြန်ဆုံးပဲလုပ်ကျင့်တယ်ဆိုတာကိုဒီလိုပဲသုံးတတ်တယ်
။မြန်မာနိုင်ငံရေးနဲ့တိုင်းရင်းသားရေးလေလာသုံးသက်သူစာရေးဆရာဦးမောင်မောင်ဆိုကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးပြတ်သားတဲ့အဖြေမရှိတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ရှုမြင်ကြောင်းပြောပါတယ်။
ပြဿနာတော့ငင်းငယ်ယူတဲ့အခါမှာစဉ်းစားဖို့စဉ်းစားနေရအစိုးရနဲ့တက်မလို့ကြတဲ့မှာကိုယ်လည်းမှုရှိနေတာအခြေခံဖြစ်နေတယ်လို့ထင်တယ်။တက်မလို့အနေနဲ့ရက်ခံတာက NC လက်မှတ်မထိုးရင်ငင်းငယ်ရှင်တို့ကဆက်ပါဝင်မရှိဘူးလို့ရက်ခံထားတယ်။အဲလိုအဲ့ဒီစာကိုဒီလေးစီမဖြေရှင်းနိုင်နေတာကပြဿနာတစ်ခုဖြစ်တယ်။အဓိကအပြင်အစိုးရနဲ့ဒီတက်မလို့ခေါင်းဆောင်နေကြမှာပြတ်သားတဲ့ဖြေတည်းကမထွက်သေးတဲ့အချိန်မှာဒီဆက်ပေါ်လာလို့ကျွန်တော်ယူဆတယ်။
စစ်ပွဲတွေရက်ဆိုင်ဖို့ဆိုရင်အစိုးရနဲ့တက်မတော်အကြညှိနှိုင်းဖို့လိုအပ်နေကြောင်းလည်းအခုလိုပြောပါတယ်
။ဒီတက်မတော်ဘက်ကနေပြီးတော့ပြစ်ခတ်ရစေကျင်ညာပြီးတော့ဆွေးနွေးမယ်ဆိုတဲ့ပုံစံဒီနေ့ဒီမတွေ့ရသေးဘူး။အဲ့ဒါဘယ်လိုအချိန်မှရောက်မလဲဆိုတာလက်ရှိအစိုးရနဲ့တက်မတော်နဲ့ညှိနှိုင်းမှုကအဓိကမူတည်ရလို့ထင်တယ်။ဒါပေမဲ့ဒီကျွန်တော်တို့အကဲခတ်တယ်ရောဒီစစ်ဆန်နေတဲ့လူတွေရောအခုအားမလို့အားမရဖြစ်နေတာစက်ကတိုက်နေတယ်အစိုးရကကုမမပြောစမ်းနေပတ်တိုင်းပြောဟာကြည်လည်းမရှိကြဘူးအဲ့တော့ဒီကိစ္စကအစိုးရနဲ့တက်မလို့ကြမ်းနေမှာကြည်ကြည်လေးလေးအရင်နှိမ့်ငူလုံးနေတဲ့တက်မနာလို့မြင်နေတယ်နော
်ဒီရက်ပိုင်းတွေအတွင်းမှာကချင်ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးထောင်နဲ့ချီတဲ့ပြည်သူတွေဟာတိတ်ဆောင်ထွက်ပြေးနေရပါတယ်ဒီအခြေအနေကြောင့်လွတ်တော်အတွင်းမှာလည်းတိုက်ပွဲတွေရက်ဆိုင်ရေးအတွက်လက်မှတ်ထိုးတောင်းဆိုဖို့ပြင်ဆင်တာတွေရှိနေတယ်လို့လူမှုကွန်ရက်စာမျက်နှာတွေမှာတော့တိုက်ပွဲတွေဆစ်ဆောင်ဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးအစိုးရကထိထိရောက်ရောက်အရေးယူဆောင်ရွက်တာမရှိတဲ့အတွက်ဝေဖန်တာတွေလည်းရှိနေပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။တောက်ကြနေညနေပိုင်းသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါတော့မယ်ရှင
်။ကိုလံဘီယာသမရဟွမ်မန်နျူအယ်ဆန်တိုစ်ကိုညီငယ်နိုဘယ်ဆုရှင်ဖြစ်နိုဘယ်ဆုရွေးချယ်ကော်မတီကဒီကနေ့ကြေညာလိုက်ပါတယ်ကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကင်တော်လိုင်းရေးအဖွဲ့ FARC တို့အကြား52နှစ်ကြာပြည်ရင်းစစ်ကိုအဆုံးသတ်ဖို့ညီငယ်သဘောတူညီချက်ကိုမကျသေးခင်ကမှလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညနေခင်းသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြေညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်ရရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.